ကမ္ဘာစီးပွားရေးအင်အားကြီးဒီမိုကရေစီနိုင်ငံတွေရဲ့ G7 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာဒီဂျပန်နိုင်ငံဟီရိုရှိမာမြို့ကိုဒီကနေ့ရောက်လာပြီးတော့ G7 ခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းနိုင်ငံပေါ်မှာပံ့ပိုးမှုတွေဆက်လုပ်ဖို့အတွက်သမ္မတဇယ်လန်စကီတောင်းဆိုနေချိန်မှာပဲသမ္မတဇယ်လန်စကီဟာခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံနေတာပါ။ဖြစ်ဖြစ်နေတဲ့ကြားကဂျပန်ကိုတကူးတရက်ကရောက်လာနိုင်တဲ့အတွက်တွေ့ရတာဝမ်းသာတယ်လို့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်ကရည်ရည်ညီညီနှုတ်ဆက်ခဲ့ပြီးတဲ့နောက်ဒီကဘိတ်ဆွေးနွေးခဲ့ကြပါတယ်။ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်နဲ့တွေ့ဆုံစဉ်မှာလည်းယူကရိန်းစစ်ပွဲအဆုံးသတ်ပြီးတော့ညီညွတ်ရေးအတွက်ကြိုးစားနေတယ်လို့သမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်။အခုလိုယူကရိန်းသမ္မတအနေနဲ့ G7 အစည်းအဝေးမှာအမြင်တွေကိုကိုယ်တိုင်လာရောက်တင်ပြနိုင်တာထူးခြားတဲ့အခွင့်အလမ်းဖြစ်တယ်လို့သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာအီတလီဝန်ကြီးချုပ်ဂျော်ဂျီယာမလွန်နီနဲ့လည်းဆော့ပိုင်းလုံးကတွေ့ဆုံပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံစဉ်မှာတော့အိန္ဒိယနိုင်ငံအနေနဲ့ရောသူ့အနေနဲ့ပါယူကရိန်းအတွက်တာဝန်သမျှလှုပ်ပေးပါမယ်လို့ဝန်ကြီးချုပ်မိုဒီကသမ္မတဇယ်လန်စကီကိုပြောကြားပါတယ်။ရုရှားနိုင်ငံနဲ့လည်းသမိုင်းကြောင်းအရဆက်ဆံရေးကောင်းနေတဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ကလူသားစာမှုနဲ့လူသားချင်းစာနာထောက်ထားတဲ့တန်ဖိုးတွေကအဓိကဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။သမ္မတဇယ်လန်စကီဟာအမေရိကန်သမ္မတဂျိုးဘိုင်ဒန် GC ဝေးပွဲအရှင်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီစီဒါရိုနဲ့လည်းတွေ့ဆုံဖို့အစီအစဉ်တွေရှိပါတယ်ရှင်။